လဲမြို့နယ်မင်းနိုင်ရွာအနီးမှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဖွင့်ထားတဲ့မြို့နယ်တရားစီရင်ရုံးကိုဒီဇင်ဘာ12ရက်ဒီကနေ့မိုးတက်အချိန်ကစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့လေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အသက်တစ်နှစ်အရွယ်ကလေးတဦးနဲ့တရားရေးတာဝန်ခံအပါအဝင်အနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။ပုံကျဲတိုက်ခိုက်တာကြောင့်တရားရုံးလည်းပျက်စီးသွားခဲ့ပါတယ်။ဒါဟာသတင်းပေးရှိတဲ့အတွက်အခုလိုလာရောက်တိုက်ခိုက်တာဖြစ်နိုင်တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်။ဆက်လိုက်9မိနစ်လောက်မှာပြစ်ခတ်လိုက်ရတယ်ဗျာ။အဲလေးဆက်ပိုက်တာနဲ့လေးချက်ပြစ်လိုက်တာ။ဒါ location ပေါက်ပြီးတော့ဒါလည်းကောင်းလို့ပါတတိကျကျပေးလိုက်ပြီးတော့ဖြစ်ခံလိုက်ရတာ။ဘုန်းနေမှာပါဗျာကျွန်တော်တို့တော်တော်လေးကစုပ်ပြပြပြီးတော့အလောင်းတွေကလည်းဟိုမီးရှို့ထားတဲ့ပုံစံမျိုးဖြစ်ကုန်တာ။ကျွန်တော်မြို့နယ်ရဲတောင်ဝင်ခံနဲ့သူ့ရဲ့ဇနီးနဲ့အခါရဲဘော်တယောက်နဲ့ပုံရောက်တော့ဟိုဟာတခါလေးပြေးသွားတယ်ဗျာ။ဟိုလာပြီးတော့အဲ့လေပြလာတွေ့ရဲ့ဇနီးအမျိုးကလည်းအမျိုးသမီးကလည်းစုံတယ်။ဒါသူကလေးလေးတယောက်လည်းဟုတ်တယ်နော်မရှိတဲ့ရှိတဲ့ကအကြီးလေးစိုးလေခင်ဗျာအားလုံးလောလောဆယ်ကျွန်တော်တို့အလောင်းသားလောင်းပေါ့နော်ဟောထိခိုက်တရားရတာကတော့အမျိုးသားလာပြီးအဲ့တွေ့ရမျိုးသားတက်ကိုထိခိုက်တရားမြင့်မြန်တန်ရတယ်ဗျာကုသဆယ်သူ့မဲ့အန်တွေကလည်းကျွန်တော်တို့အဲစိတ်ချတယ်ဆိုတော့မပါဘူးပေါ့လူကြီးက
တည်ဆုံးသွားတဲ့တရားရေးတာဝန်ခံဟာအသက်20ကျော်အရွယ်ပဲရှိသေးပြီးအမျိုးသမီးဖြစ်သူဟာလည်းကျေးရွာမှာစေနာဝန်ထမ်းဖြစ်စာတင်ကြားပေးနေသူတူဖြစ်ပါတယ်အရင်ကလည်းပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးရုံးကိုစစ်တပ်လေကြောင်းကတိုက်ခိုက်တာဝင်ရောက်စီးနင်းတာတွေရှိခဲ့တာပါစစ်တပ်ကပြန်လည်ထိုးစစ်ဆင်နေတဲ့စကိုင်းတိုင်းကခမ်းပတ်မြို့မှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိနေပြီးဒီဇင်ဘာ12ရက်ဒီကနေ့နေ့လယ်ပိုင်းမှာတော့စစ်တပ်ကလေကြောင်းကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်ပြီးဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေကိုခမ်းပတ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပြပါတယ
်။ဟာလေအမှတ်တရကွက်နဲ့ဒီဟာနဲ့စစ်တပ်ကုန်းဘက်ကိုခြားသွားနဲ့နေရာခြားသွားလေးလုံးလာခြားသွားတယ်။နှစ်နာရီနဲ့40မိနစ်40လောက်ကအခုတည်းကဒါတနက်တန်နဲ့အခုထိကိုမဆဲသေးဘူး။ကြားနေရတော့မှဆိုတိုက်ပွဲတော့တိုက်ရှိနေလုံးပဲပေါ့နော်။အစစ်တပ်ကုန်းကဖြစ်လာပြီးစစ်တပ်ကုန်းရဲ့အနောက်ဖက်ပေါ့နော်။အေးဘုရားကျောင်းအေဂျီဘုရားကျောင်းရဲ့နန်းလေးကသူတို့ဒီမြို့မှာခင်ဟာပေါ့နော်။အဲမြို့မှာခင်ဟာသူကကာကာယူမှနေနေခြားလုံးပဲ။သူ့ဘက်ထဲမှာတော့ဒီကျူစောချီရင်နဲ့ဒီစစ်သားရင်နဲ့ပေါင်းထားတဲ့တဘောပေါ့နော်။ပြောအင်အားတရားဝင်ချင်လို့ရှိရတယ်သိရတယ်ပြီးတော့သူတို့ကဒီသူတို့အထဲမှာကိုမှလုံးဝဆက်မတိုက်ချင်တဲ့လူတွေလည်းပါတယ်ပြီးတော့အထိကတဲ့လူတွေလည်းရှိရပေါ့နော်ခုနကဦးနဲ့ရှစ်ဦးလောက်ရှိရဆိုမှအဲ့လိုပြန်လွတ်လာတဲ့သူတွေပြောရတော့ရှားဟဲ့ရှင်ဟုတ
်ဒီဒေတာမှာတိုက်ပွဲတွေပြန်လဲစတင်နေဒီဇင်ဘာ10ရက်နေ့ကလည်းအမှတ်တင်နဲ့အမှတ်4ရက်ကွက်ကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့ဒေတာကန်တွေကဆိုပါတယ်ခမ်းပတ်မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာကိုနိုဝင်ဘာပထမပတ်မှာကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပြီးတိုက်ခိုက်သိမ်းပိုက်ပြီးတလအကြာမှာစစ်တပ်ဘက်ကထိုးစစ်တွေပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။စစ်တပ်ကုန်းနဲ့အနီးဆုံးမှာရှိတဲ့ခမ်းပတ်အမှတ် 1234 ရပ်ကွက်ကဒေသခံတွေဟာစစ်တပ်ကိုထိုးစစ်ပြင်ဖို့စတင်တဲ့ဒီဇင်ဘာ6ရက်ကလေးကစလို့ကြိုတင်တင်းချောင်းနေကြရတာဖြစ်ပြီးသူတို့အတွက်စားနပ်ရိက္ခာကူညီတွေလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ။